စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီစနေညတိုက်ရိုက်လည်လံအစီအစဉ်နားဆင်ရမှာပါကိုဇော်ဝင်းနိုင်ကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါခင်ဗျာဒီတိုက်ရိုက်လည်လံအစီအစဉ်ကနေကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာသမိုင်းစာမျက်နှာကိုဖွင့်လိုက်နိုင်တဲ့ဒီတမှုထူးခြားတဲ့ခီးစဉ်တစ်ခုလို့ဆိုရင်လည်းမှားမယ်မထင်ပါဘူးဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်တချို့ကတော့ပြောနေကြတာကတော့ဒီခီးစဉ်ဟာမြန်မာအထူးသဖြင့်မြန်မာလူထုကမျောလင်းတောင်းတနေတဲ့မြေဆုံကိစ္စကိုအရေးပေးဆွေးနွေးမယ်ဆိုပြီးတော့ယူဆကြတဲ့သူတွေရှိသလိုဒီကိစ္စဟာတိတ်ပြီးတော့အလေးပေးဆွေးနွေးမယ်အကြောင်းအရာမဟုတ်ဘူးလို့ပြောဆိုဆွေးနွေးကြတာတွေလည်းရှိပါတယ်ဆိုတော့ဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပင်တိုင်ဆွေးနွေးကြမဲ့သူတွေကပါဝင်ဆွေးနွေးကြမဲ့သူတွေကိုအကုန်ဒီလိုင်းကိုရောက်နေကြပါပြီကျွန်တော်တို့ပထမဆုံးဖိတ်ခေါ်ထားတာကတော့ဒေါက်တာလာကျော်စောဖြစ်ပါတယ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြွန့်ကျင်သူတဦးဖြစ်ပါတယ်နောက်တဦးကတော့ကျွန်တော်တို့ဦးအောင်သူငိမ့်ဖြစ်ပါတယ်ဒီမြန်မာနိုင်ငံရေးကိုအနီးကလေးလာဆောင်ကြည့်နေတဲ့သူတည်တဦးလည်းဖြစ်ပါတယ်နောက်ကျွန်တော်တို့ဒီပြီးခဲ့တဲ့အစိုးရတပ်သားမှာလွတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒီဘောမျိုးနဲ့လွတ်တော်အမတ်ဦးရဲထွန်းလည်းရှိပါတယ်ကျွန်တော်တို့နော်ဝေးနိုင်ငံမှာရောက်ရှိနေတဲ့ကိုမြင့်အေးလေးလေလိုင်းပေါ်မှာရောက်နေပါပြီ။နောက်ထပ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းရှိနေပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးဒေါက်တာဒေါ်လာကျော်စောကိုကျွန်တော်လေလိုင်းပေါ်ကိုဖိတ်ခေါ်ကြပါရခင်ဗျ။ကြားပါလား။ဟု
တ်ကဲ့ကြားပါရရှင်။
ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့ဒီအခုတောင်ဆန်းစုကြည်ခီးစဉ်ဟာစောစောကျွန်တော်ပြောခဲ့သလိုပဲဒါသမိုင်းဆာမျက်နှာတရုတ်မြန်မာဆက်ဆံရေးမှာပေါ့လေ။သမိုင်းဆာမျက်နှာအစ်စ်ကိုထပ်ပြီးတော့ဖွင့်လှစ်လိုက်နိုင်တဲ့ခီးစဉ်လို့လည်းတချို့ကပြောဆိုနေကြတာရှိပါတယ်။အထူးသဖြင့်တော့ကျွန်တော်တို့သိချင်တာကဒီတောင်ဆန်းစုကြည်ရဲ့ခီးတောင်ဆန်းစုကြည်အခုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းမှာတရုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြတာတွေနောက်ဒီဆွေးနွေးပြောဆိုကြတာတွေဘလို့ကိစ္စတွေကိုများသူတို့အဓိကထားဆွေးနွေးပြောဆိုကြတယ်လဲဆိုတာကိုဆွေးနွေးပေးပါလားခင်ဗျာဘာလို့ဆိုတော့ဒေါ်လာကျော်စောဟာဟိုတရုတ်နိုင်ငံမှာအခြေစိုက်တယ်ဆိုတော့တရုတ်နိုင်ငံကအနေအထားတွေကိုအပြင်လူတွေတဲ့ပို့ပြီးတော့လေ့လာတည်ရှိခွင့်ရတယ်ဆိုတော့လေ
ဟုတ်ကဲ့ဟိုဒေါက်တာဆူဂျီဒီတစ်ခေါက်မလာခင်လေရပါဟိုဒီသတင်းမီဒီယာတွေကတော်တော်ကြီးကိုရေးရဲ့သားဟဲ့တွေရှိပါတယ်အဲမလာခင်တပတ်လောက်ကလေးအဲလာမယ်လို့ကြေညာပြီးကလေးကပေါ့လေလာရင်ဘာတွေဆွေးနွေးမလဲဘာရရှိချက်တွေဖြစ်နိုင်မလဲနဲ့အဲ့ဒါတွေအပြန်အလှန်ဆွေးနွေးနေကြတာတွေကြားရပါတယ်။နောက်တရုတ်ပြည်မှာသူတို့ကအခုဟာကဟိုတော်တော်ပုံမှန်လင်းလင်းနဲ့လှုပ်ဆောင်လာတဲ့အခါကျတော့သူတို့ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်သူတို့တရုတ်ဟိုကျွမ်းကျင်သူတွေတွေမကဘူးပေါ့နော်။သူတို့တရုတ်သူတွေတည်တည်နဲ့မကပါဘူး။နိုင်ငံတကာကလူတွေပါဖိတ်ခေါ်ပြီးပြောဆိုနေတာတွေ့ရပါတယ်။ဟိုတနည်းအားဆိုရင်ဟိုဗမာပြည်မှာအမေရိကန်တမ်းမှုလုပ်သွားတဲ့ Priscilla Clark တို့ပါတော့ပါလာပါတယ်။အဲစင်ကာပူကတချို့အဲအာရှနဲ့ပတ်သက်တဲ့ expert တွေအိန္ဒိယကပါမောက်ခတွေအဲ့ဒါမျိုးတွေအင်ဒိုနီးရှားကလူတွေအဲ့လိုဟာမျိုးတွေတောင်းအလှဲ့နေပေါ့နော်ဟိုစကားဝိုင်းဖွဲ့ပြီးပြောကြဆိုကြတာတွေရှိပါတယ်အားလုံးကတော့တခုကဗမာပြည်မှာအခုဒီဒေါင်ဆန်းစုကြည်တို့ NLD အစိုးရတက်လာပြီးတော့အခြေအနေကစီးပွားရေးကတော်တော်အခြေအနေဆိုးနေတယ်ပေါ့နော်အဲ့တော့အဲ့ဒီအခြေအနေကိုပြန်ပြီးတော့ဥမော့လာဖို့အတွက်တရုတ်ကအများကြီးအခွင့်အရေးပေးနိုင်တယ်လို့သူတို့ကပြောပါတယ်အတတ်ပညာအရာကိုငွေရင်းအရင်အနည်းရာကိုပတ်စုံမှာကူညီနိုင်တယ်ဒီအတွက်ဒေါက်ဆန်းစုကြည်ကလည်းအားပေးချင်တယ်ပေါ့နော်ဒီ NLD အစိုးရတည်ငြိမ်မှုအတွက်နောက်ဒုတိယအချက်ကလည်းဗမာပြည်မှာအခုလိုအပ်နေတဲ့ပြည်ရင်းငြိမ်းချမ်းရေးပေါ့အနှစ်60ကျော်ဖြစ်နေတဲ့ပြည်ရင်းအဲပြည်ရင်းစစ်ကိုရပ်ဆဲမှဖြစ်လိမ့်မယ်ဒါမှသာလျှင်စီးပွားရေးကိုပြန်လည်လန်းထူအောင်လုံထိုင်လိမ့်မယ်လို့တွက်ဆပြီးတော့ဒီပြည်ရင်းငြိမ်းချမ်းရေးကိစ္စမှာလည်းတရုတ်ကပါဝင်ကူညီဖို့ကန့်ကန့်နာတွေရှိပါတယ်ဒေါအောင်ဆန်းစုကြည်ကလည်းဒီကိစ္စကိုကူညီပါလို့အခုချင်းတောင်းထားတာတွေရှိပါတယ်အဲ့ဒီဟာတွေပါပဲအပြန်အလှန်ပြောဆိုနေကြတာဒါကမလာခင်ပေါ့ဟိုလာပြီးတဲ့နောက်တော့ပထမတွေ့တာဟိုဝင်းကြီးကျုပ်လီခချာနဲ့တွေ့တယ်အဲ့ဒီနေ့မှာတော့သူတို့မြေဆုံကိစ္စနဲ့ဆွေးနွေးတယ်နောက်အများကြီးပဲဟွန်နင်းနေစာချုပ်စာတမ်းတွေလက်မှတ်ထိုးကြတယ်အဲ့တော့မြေဆုံကိစ္စပြောတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကသူအခုဒီကိစ္စကိုသေးချာရှင်းရှင်းလင်းလင်းသိဖို့သေးသေးချာချာသိဖို့စနစ်တကျသိဖို့အတွက်သူတို့ကွန်မရှင်ဖွဲ့ထားပါလေတဲ့အဲ့ဒီကွန်မရှင်ကအဲဟိုထွက်ပေါ်လာတဲ့ဟ content ကိုပဲကြည့်ပြီးတော့အစီရင်ခံစာကိုပဲကြည့်ပြီးလှုပ်တင်လှုပ်ထိုက်တာတွေဆက်လုပ်သွားပါမယ်လို့ပြောတယ်အဲ့တချီပဲပြောတယ်ဟိုသမရရှိချင်းဖင်နဲ့တွေ့တာရောတကြံနဲ့အရာရှိတွေနဲ့တွေ့တာရောဒီကိစ္စထပ်မပြောတော့ဘူးရေဘူးကဗမာပြည်နဲ့တရုတ်ပြည်ရဲ့ကုန်တွယ်ရေးတွေပုံမကောင်းမွန်လာရေးပုံမမှန်ကန်လာရေးပုံမလမ်းမှန်ကမ်းမှန်ဖြစ်လာရေးအတွက်ပဲပြောကြဆိုကြတာတွေကြားပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျန်တဲ့ကိစ္စတွေလည်းကျွန်တော်တို့ဆက်ပြီးဆွေးနွေးကြသေးတာပေါ့အခုတော့ကျွန်တော်ဒီဟိုကိုမြင့်အေးကိုကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမြင့်အေးရှိပါလား
ဟုတ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုမြင့်အေးဆိုတော့ဆောစောကဒေါက်တာဒေါ်လာကျော်စောပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီမြစ်စုံကိစ္စဟာဒီမကြသေးခင်ကပဲနိုင်ငံတော်သမရဦးထင်ကျော်ကနေပြီးတော့သူကော်မရှင်တစ်ခုဖွဲ့လိုက်တယ်ဒီဆယ်လေးစောက်တဲ့ကိစ္စကိုသူတည်တနာလုပ်ဖို့ပေါ့နော်သူ study လုပ်ဖို့ဆိုပြီးတော့ဆိုတော့အခုဒေါန်ဆန်းစုကြည်ကလည်းဒီတရုတ်ခီးစဉ်တွင်မှာဒီဟာပြီးဒီစုံစမ်းစစ်ကော်မရှင်ကထွက်လာတဲ့ရလဒ်တွေကိုစောင့်ပြီးတော့ပြောမယ်ဆိုပြီးသူကတရုတ်ဟိုဟာတရုတ်ကောင်းဆောင်နဲ့တွေ့တဲ့အခါမှာပြောခဲ့တယ်ပြောတယ်ဝန်ကြီးချုပ်နဲ့တွေ့တဲ့အခါမှာဆိုတော့ဒီခီးစဉ်အစလေးမှာပဲတချို့အကဲခတ်တွေပြောခဲ့တာတွေလည်းရှိပါတယ်သူတို့ကလည်းဒါဒေါန်ဆန်းစုကြည်တို့ဒီအစိုးရအနေဒီအစိုးရကော်မရှင်ဖွဲ့လိုက်တာဟာတရုတ်ပြည်ဒေါန်ဆန်းစုကြည်ခီးစဉ်တွေမှာဒီကိစ္စကိုသူတို့ရှောင်လို့ရအောင်အဓိကဦးစားပေးဟိုအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးစရာမလိုအောင်ဒီဟိုလှုပ်ဆောင်တဲ့ဟာလဲပါနိုင်နေဆိုပြီးတော့အကဲခတ်ခဲ့ကြတဲ့သူတွေရှိတယ်ဒါလည်းမှတ်နေတယ်ပေါ့နော်ဆိုတော့ကျွန်တော်သိချင်တာက NLD ပါတီဟာအစိုးရအယူကောက်ပွဲအနိုင်မရခင်ကသူတို့ပြောခဲ့တာရှိပါတယ်ဒီမြစ်စုံကိစ္စကိုလူတို့ချပြမယ်ဆိုပြီးတော့သူပြောဆိုခဲ့တာတွေရှိတယ်ဆိုတော့ဒီမြစ်စုံကိစ္စဟာဒီမြန်မာနိုင်ငံမြန်မာပြည်သူလူထုအတွက်အမတန်အရေးပါတဲ့ကိစ္စတစ်ခုလို့ဖြစ်နေတော့ဒီနိုင်ငံရေးရလည်းအရေးကြီးတဲ့ကိစ္စဖြစ်နေတယ်ပြည်တွင်းနိုင်ငံရေးမှာဆိုလို့ရှိရင်ဆိုတော့ဒီဟောက်စာကဒီဟာအဆုံးအဖြတ်နဲ့ပတ်သက်ပြီးတော့ဒီလူထုရဲ့သဘောထားလူထုကိုချပြဖို့လူထုရဲ့သဘောထားပါဝင်နေသလားလူထုကိုချပြဖို့လိုပါသလားခင်ဗျာ
အဲဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုအတိပေးကျင်တာပေါ့လေအတိပေးကျင်တယ်ဆိုတော့ဦးသိစိန်လက်ထက်တုန်းကဒီမြစ်ဆုံရပ်ဖို့ဖြစ်လို့လူထုလှုပ်ရှားမှုတွေဖြစ်လာတဲ့အခါမှာဒီမြစ်ဆုံရပ်တဲ့နယ်လို့ပါဝင်လက်မှတ်ထိုးတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းပါပါတယ်နောက်တစ်ခါသူကမ်ပိန်းတွေမှာလည်းစောစောကပြောခဲ့သလိုပါဒီသူကိုယ်တိုင်ဒီမြစ်ဆုံစာချုပ်မူရင်းနဲ့ပတ်သက်လို့သူအာဏာရတဲ့အခါမှာချပြမယ်ဆိုတဲ့စကားတွေပြောခဲ့တာတွေလည်းရှိပါတယ်အဲ့တော့အခုတော့သူပြောတာကတော့ဒီကော်မရှင်မှာတာဝန်အပြည့်ဟိုတာဝန်ရှိတယ်ပေါ့နော်ဆက်လုပ်ဖို့မလုပ်ဖို့ဆိုတဲ့ကိစ္စကိုအဲ့လိုပြောထားတယ်အဲ့တော့သူတို့မတော်ခင်ကော်မရှင်ကဖွဲ့ပြီးသွားပြီဆိုတော့ကျွန်တော်တို့မတတ်နိုင်ဘူးပေါ့ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ဒီကော်မရှင်လိုနေရာမျိုးမှာဥမာအဖြစ်ကိုမင်းကိုနိုင်လိုလူမျိုးတွေပါထားခဲ့ရင်တော့ကောင်းတာပေါ့ဒီထပ်ဖြည့်လို့ရရင်လည်းကောင်းတာပေါ့ဒါကျွန်တော်တို့အမြင်ကနောက်တစ်ချက်ကကျွန်တော်ပြောချင်တာကော်မရှင်ကဘာတွေကိုစုံစမ်းမယ်ဆိုတော့လူတို့အတိပေးတင်တယ်လို့ထင်ပါတယ်ဥမာအဖြစ်ဒီမြေဆုံကရတဲ့အကျိုးစီးပွားကဘယ်လောက်ရှိမယ်ဘယ်သူကဘယ်လောက်ရပြီးတော့ဗမာကဘယ်လောက်ရမယ်တရုတ်ကဘယ်လောက်ရမယ်ပေါ့နောက်ပြီးတော့ဘာတွေထိခိုက်နိုင်တယ်ဘာတွေအကျိုးရှိနိုင်တယ်ဆိုတာလူတို့အတိပေးတင်တယ်လို့ထင်ပါတယ်အဲ့တော့ဒီစုံစမ်းစစ်ဆေးတဲ့အခါမှာအဓိကကျွန်တော်အနေနဲ့မြင်တာကတော့ပေါ့လေဒီမူရင်းစာချုပ်ကိုပြည်သူလူထုကိုချပြပြီးတော့ပြည်သူလူထုရဲ့သဘောထားအစ်စ်မှန်ဘာရှိတယ်ဆိုတာကိုအလေးထားပြီးတော့စုံစမ်းစစ်ဆေးတဲ့သူတွေကလှုပ်ဆောင်တင်တယ်လို့ကျွန်တော်ကတော့အဓိကမြင်ပါတယ်လူထုသဘောထားနဲ့ပဲဒီဟာကိုဆုံးဖြတ်တင်ပါတယ်စုံစမ်းကော်မရှင်ကလူ3-4ယောက်လေးရဲ့သဘောထားမဟုတ်ဘဲနဲ့လူပြည်သူလူထုတစ်ရက်လုံးရဲ့သဘောထားနဲ့ဒီဟာကိုအဆုံးဖြတ်ပေးတင်တယ်လို့ကျွန်တော်ကတော့ထင်ပါတယ်။ဘာလို့ဆိုဒီကိစ္စရုပ်ဝတ္ထုပစ္စည်းအကျိုးကြီးပွားတွေထက်ကျွန်တော်တို့ဒီဟာသမိုင်းဆိုင်ရာအများကြီးပေါ့လေဒါကျွန်တော်တို့လည်းတက်ကျွမ်းတဲ့လူတွေလည်းရှိပါတယ်။အဲ့တော့အဲ့ဒီကိစ္စတွေကိုဆက်နေတဲ့အတွက်ကြောင့်မလို့ဒါလူမှုကအသေးစိတ်ကျွန်တော်တို့စာချုပ်ကိုသိရမယ်။နောက်ပြီးတော့လူမှုကိုယ်တိုင်ရဲ့သဘောထားတွေကိုကြည်ကြည်ပြတ်ပြတ်စုဆောင်းတင်တယ်လို့ကျွန်တော်ကတော့ထင်ပါတယ်။အဲ့လိုလုံးမသားလीဒီမြို့ဆောင်နဲ့ပတ်သက်တဲ့ကျွန်တော်တို့လူမှုရဲ့သဘောထားကိုဒီဒီအစိုးရအနေနဲ့လည်းသိတယ်လို့အထူးစည်းပွားကိုလည်းလူမှုအနေနဲ့ကစဉ်းစားချင်းနေနိုင်တယ်လို့ကျွန်တော်ကတော့ထင်ပါတယ်အဲ့တော့ဒီကော်မရှင်အနေနဲ့ကဒီလိုမျိုးမြစ်ဆုံစောင့်မဲ့နေရာလေးလောက်ကိုတွားပြီးတော့ဟိုခုနမြစ်ပညာပိုင်းကြီးအထူးစည်းပွားကြီးအတွက်လောက်ပဲမဟုတ်ဘဲနဲ့ပြည်သူလူထုရဲ့မြစ်ဆုံပေါ်မှာထားတဲ့သဘောထားကိုအတိကထားပြီးတော့ဆုံးဖြတ်တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒါအတိကဖြစ်တင်တယ်လို့ကျွန်တော်အနေနဲ့အကြံပြုပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒီကော်မရှင်ဟာဒီမြစ်ဆုံဆယ်တစ်ခုတည်းမဟုတ်ဘဲတခြားဒီအေယာဝတီမြစ်ပေါ်မှာစောင့်မဲ့ဆောက်လက်တန့်သောဆယ်တွေပေါ့နော်အဲ့ဒီဆယ်တွေအားလုံးသူတို့ study လုပ်မယ်လို့ပြောထားတာရှိပါတယ်ဆိုတော့ now ဒီမြစ်ဆုံကိစ္စဆက်လုပ်ရေးမလုပ်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးတင်ပြကြတာတွေရှိပါတယ်သဘောအချက်တွေ3-4ချက်တင်ပြကြတာရှိတယ်လုံးဝဖျက်သိမ်းရေးတို့ဒါမှမဟုတ်လည်းတခြားနည်းနဲ့တရုတ်အစိုးရကိုအခုပြန်ပြီးတော့ contract တွေချပေးရေးဆိုတာမျိုးတွေပေါ့ဒါတွေကတော့အမျိုးမျိုးရှိကြတာပေါ့နော်နောက်ပိုင်းဒီကော်မရှင်ကလေလာသုံးသပ်ချက်တွေထွက်လာတော့မှပဲနိုင်ငံဆက်ဆံရေးမှာဒီကိစ္စကိုဘယ်လိုဆက်သွားကြမယ်ဆိုတာကျွန်တော်တို့အဖြစ်အတိအကျသိရမှာပေါ့အခုတော့ကျွန်တော်လေလိုက်မော်ကိုဥအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥအောင်သူငင်းရှိပါလားခင်ဗျာ
ရှိပါ
တယ်ခင်ဗျာဟုတ်ကဲ့ဥက္ကဋ္ဌကြီးစောစောကကျွန်တော်တို့ဒေါက်တာဒေါ်လာကျော်စောပြောသွားတဲ့အထက်မှာလည်းပါပါတယ်စီးပွားရေးအကူအညီပေးရေးတို့နှိပညာအကူအညီပေးရေးတို့တရုတ်နိုင်ငံကနေပြီးတော့ပေါ့လေဆိုတော့ဒီအခုလောလောဆယ်ဒီတောင်ဆန်းစုကြည်ရှိနေစဉ်အတွင်းမှာလည်းဒီလိုမျိုးနိုင်ငံအကျိုးတူစီးပွားပုံမဆောင်ရေးကိစ္စတို့ဘာလို့သူတို့သဘောတူညီချက်တွေရရှိတာတွေအခုအချိန်ရှိလာပြီပေါ့နော်ဆိုတော့ကျွန်တော်တို့သိချင်တာကအခုတောင်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီး၃ဦးလည်းပါသွားပါတယ်ဆိုတော့စီးပွားရေးဝန်ကြီးတို့ဒီဟိုတဘာဝပောင်းချင်းနဲ့ဆိုင်တဲ့ဝန်ကြီးတို့ပေါ့နော်စသဖြင့်ဆိုတော့ဒီဝန်ကြီးတွေအသီးသီးပါသွားတာဟာဟိုကျွန်တော်တို့ဘယ်လိုတုံ့တက်လို့ရမလဲခင်ဗျာတဘာစီးပွားရေးဝန်ကြီးပါသွားခြင်းအပြင်စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေဦးစားပေးဆွေးနွေးမယ်ဆိုတဲ့သဘောလားသူတို့ရဲ့အခန့်ကဏ္ဍကဒီခီးစဉ်မှာဘာတွေများဖြစ်ပါမလဲ
အဲဒီလိုဒေါ်စုအခုခီးသွားတဲ့ခါကျတော့ဘယ်သူတွေပါသွားလဲဆိုတော့ကျွန်တော်တို့ကြည့်တာပေါ့နော်ဆိုတော့အဲ့တော့ဆိုလိုတာကဒီပါသွားတဲ့ဝန်ကြီးတွေနဲ့သက်ဆိုင်တဲ့ကိစ္စတွေဆက်ဆွေးနွေးမယ်လို့ဒီလိုယူဆရတာပေါ့ဆိုတော့အဲ့ဒီအနေထားမှာတော့ဗနာရေးဝန်ကြီးပါသွားတာတွေ့ပါလေဆိုတော့အဲ့တော့ဒီခီးစင်မှာပဲအခုယွန်ဖန်းတထောင်ထောက်ပံ့မယ်ဆိုတာမျိုးဂတိကဝတ်တွေရပါတယ်နောက်တစ်ခါပို့ဆောင်ရေးဆက်သွယ်ရေးဝန်ကြီးပါပါတယ်နောက်ကြက်စစ်စွိုင်းအင်ဝန်ကြီးပါပါတယ်နိုင်ငံသားရေးတော့ဒုဝန်ကြီးပါတယ်ပေါ့ခင်ဗျာဆိုတော့အဲ့တော့ဒါလေးကြည့်မယ်ဆိုရင်တော့တချို့ဒီမြန်မာပြည်မှာဖြစ်မဲ့အခုကြက်စစ်ကိစ္စစွိုင်းအင်ကိစ္စဒီဆက်သွယ်ရေးကိစ္စမျိုးတွေပေါ့နော်ဆိုတော့ဒါဒီဟိုဘယ်လိုပူပေါင်းဆောင်ရွက်ကြမလဲဆိုတာဆွေးနွေးပွဲရှိတယ်လို့တော့သုံးသပ်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့တရုတ်မြန်မာဆက်ဆံရေးတရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေအကြောင်းမြန်မာနိုင်ငံမှာလာပြီးလုပ်တဲ့ယင်းနှိမ့်နှံမှုတွေအကြောင်းပြောကြပြီဆိုလို့ရှိရင်ကျွန်တော်တို့ဒီမြစ်စုံကြီးကအဓိကထိတ်မှထိတ်ဆုံးကသူကမမာကြီးထီထီရှိနေတာပေါ့နော်ဒါပေမဲ့တခြားအရေးကြီးတဲ့စီမံကိန်းတွေအမတန်ကြီးတဲ့စီမံကိန်းသဘောဥပမာဒီတောင်ွေပိုက်လိုင်းတွေတဲ့ကိစ္စတို့လိုမျိုးဒီကျင်းနီတောင်ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိစ္စလိုမျိုးတွေအကြီးကြီးတွေလည်းရှိပါတယ်။နောက်အနာဂတ်မှာလည်းတခြားစီမံကိန်းအကြီးကြီးတွေပေါ်ကောင်းပေါ်လာနိုင်ဥမယ်ပေါ်လေတော့အခုဆိုရင်မန္တလေးနဲ့ရန်ကုန်တို့မှာဆေးရုံဆောင်မဲ့ကိစ္စတို့ဒီတရားဆောင်မဲ့ကိစ္စတို့လည်းရှိနေတော့ဒီမြစ်စုံကိစ္စတစ်ခုတည်းကိုပဲဦးစားပေးမနေတော့ဘဲနဲ့တခြားဒီခီးစဉ်အတွက်မှာပေါ့နော်တခြားဒီဟိုနိုင်ငံပူပေါင်းဆောင်ရွက်ရေးတရုတ်နိုင်ငံကလာပြီးရင်းနှီးမြှုပ်နှံမဲ့တခြားစီမံကိန်းအသစ်တွေများပေါ်လာနိုင်တဲ့အလားအလာများရှိပါလား။ကွန်တူကြီးဘယ်လိုသုံးသပ်မိသလဲ
။ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီတရုတ်ကကျွန်တော်တို့ရဲ့အိမ်ကြီးချင်းလည်းဖြစ်တယ်။နောက်ကမ္ဘာအင်အားကြီးနိုင်ငံလည်းဖြစ်ပါတယ်။ဆိုတော့အဲ့တော့ဒီဒေါ်အောင်ဆန်းစုကြည်နဲ့မကဘူးပေါ့နော်။ဦးသိန်းစိန်တော့ကလည်းတရုတ်ပြည်သွားရပါတယ်။ဆိုတော့ကျွန်တော်တို့ဟိုဦးသိန်းစိန်အစိုးရတက်တာက2017 April မှာတက်ပါတယ်။အဲ့တော့မေလမှာပဲသွားပါတယ်။သွားတဲ့ခါကျတော့အဲ့ဒီမှာသူတို့ကဒီကျွန်တော်တို့ဘက်စုံမဟာဗျူဟာပူပေါင်းဆောင်ရွက်ရေးသဘောတူညီချက်ဆိုတဲ့စာချုပ်မျိုးလက်မှတ်ထိုးခဲ့တာတွေရှိပါတယ်။ဆိုတော့အဲ့တော့ဒေါအောင်ဆန်းစုကြည်တို့လည်းအခုကအစိုးရတက်ပြီးတော့သိပ်မကြခင်မှာပဲတရုတ်ကိုသွားပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အတွက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။ဆိုတော့အဲ့ဒီအနေထားမှာတော့ခုနပြောတဲ့မြစ်ဆုံတို့ဘာတို့ကျွန်တော်တို့ဒီကိစ္စတွေကတော့အရေးကြီးတာမှန်ပါတယ်။ဒါပေမဲ့တကယ်တကယ်ပြောမယ်ဆိုရင်တော့ဒီတာတမန်ဆက်ဆံရေးရတရုတ်ကဒါကျွန်တော်တို့မရှိမဖြစ်ပေါ့နော်။ဟိုမဆက်ဆံလို့မရဘူးအရေးကြီးတဲ့အနေထားမှာရှိတယ်လို့လည်းထင်ပါတယ်။ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့တာကတော့အခုအပြန်မှာသဘောတူလာတာတွေရှိပါတယ်။အထူးသဖြင့်တော့တရုတ်ပြည်ကဟိုကျွန်တော်တို့ပူးသားလက်မှတ်ကြီးနဲ့နောက်တစ်ခါရေချောင်းပူးသားလက်မှတ်ကြီးခေါ်တာပေါ့နော် One Belt One Road Policy ပေါ့ဆိုတော့ဒါတွေနဲ့ထောက်ခံလာတဲ့ကိစ္စတွေရှိပါတယ်။ဒါတွေနဲ့ပူးပေါင်းဆွေးမှုတွေဘယ်လိုဆက်လုပ်မလဲဆိုတဲ့ကိစ္စတွေရှိပါတယ်။အဲ့တော့ကျွန်တော်မြင်တာတော့ဒီမြစ်ဆုံဆိုတာကတော့ကိစ္စတစ်ခုပါ။ဆိုတော့ဒါနဲ့ပတ်သက်လို့တော့ကိုရေရှည်ဆက်ပြီးတော့ဆွေးနွေးဖို့တော့ရှိပါတယ်ဒါပေမဲ့ဒီထက်အများကြီးပိုတဲ့ကိစ္စတွေလည်းရှိမှလို့ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းအရင်အစိုးရလက်ထက်မှာလွတ်တော်အမအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဥယျာထွန်းကသူလည်းနည်းနည်းဟိုတရုတ်နိုင်ငံကိုသွားရောက်လေ့လာပြီးတော့တရုတ်အစိုးရဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုရောက်ဖူးပြီးတရုတ်အစိုးရကောင်းဆောင်နေတဲ့တွေ့ဆုံဆွေးနွေးမှုတဲ့အတွေ့အကြုံတွေလည်းရှိတော့ကျွန်တော်ဥယျာထွန်းရဲ့အတွေ့အကြုံလေးကိုလည်းမေးကြည့်ချင်ပါတယ်တရုတ်အစိုးရနဲ့ဒီအထီးတွေ့ဆက်ဆံတဲ့အခါမှာအခုလိုမျိုးဒီဟိုပေါ့ရင်းနှီးမြှုပ်နှံမှုကိစ္စတွေစာချုပ်ဆက်ဆံတဲ့ကိစ္စတွေမှာတရုတ်အစိုးရဘက်ကသဘောထားတွေကဘယ်လိုရှိပါသလဲသူတို့နဲ့ဆက်ဆံရတဲ့အခါမှာသူတို့ဘက်ကဘယ်လိုမျိုးအမြင်တွေများရှိပါသလဲခင်ဗျာဥယျာထွန်းနဲ့ဆက်ဆံမိသလောက်ဆက်ဆံမှုသလောက်ဆိုရင်
ကျုပ်ကြီးကတော့အခုကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားတဲ့ကိစ္စမှာမြစ်ဆုံကတော့ဟိုအရေးကြီးတဲ့အကြောင်းတစ်ခုလည်းပါတာပေါ့လေဒါပေမဲ့ပို့ပြီးတော့အရေးကြီးတာကကျွန်တော်တို့နိုင်ငံကိုဖြတ်ပြီးတော့ဒီအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ပေါ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ဆိုတော့ခွန်မင်ကြောက်ဖြူကျွန်တော်တို့အမြန်ရထားလမ်းနဲ့ဒီကားလမ်းပေါ့နော်အမြန်လမ်းမှာအဲ့ဒီဟာကိုအရင်အစိုးရနဲ့သူတို့ MOU ထိုးထားတာရှိပါတယ်အဲ့တော့ဒီဥဒေသိအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီတွင်မှာကြတော့နိုင်ငံရေးကဒီနည်းနည်းပြုတ်ပြီးနေပတ်သက်ပြီးတော့ဟိုဒီအမြင်တွေကတိတ်မကောင်းကြတဲ့အခါကြတော့အဲ့ဒီ MOU ထိုးထားတဲ့ဥစ္စာကိုသူတို့အသက်မသွင်းတော့ဘူးပေါ့နော်အသက်မသွင်းတော့ဘယ်နဲ့ညှစ်ဆုံကိုတောင်မှရက်လိုက်ရက်ဆိုင်လိုက်တာလုပ်လိုက်တယ်အဲ့လိုဆိုတဲ့အခါကျတော့အဲ့ဒီဟာကကျွန်တော်ထင်တယ်သူတို့အနေနဲ့ပို့ပြီးတော့အလေးထားတဲ့ကိစ္စဖြစ်တယ်အဲ့ဒီအပြင်ကျွန်တော်တို့ဒီ Bangladesh တရုတ် India မြန်မာပါဝင်တဲ့ ဒီစီးပွားရေးစနစ်ပေါ့နော် အဲ့ဒါကလည်းသူတို့ရဲ့ဒီတစ်ခုစီးသောရာဝင်တစ်ခုစီးသောလမ်းကြောင်းဆိုတဲ့ one road one way ရဲ့အစိပ်ပိုင်းတစ်ခုဖြစ်တာဘူးဒါကိုသူတို့အရန်စိတ်ဝင်စားတယ်ဒါကိုလုပ်ချင်တယ်ဒီလမ်းပေါက်သွားလို့ရှိရင်ကျွန်တော်တို့ဒီသူ့ရဲ့ကုန်ပစ္စည်းတွေထွက်ကုန်တွေကိုလည်းရောင်းချရမှာဖြစ်တယ်လို့အရှိ့လယ်ပိုင်းကတယ်လာမဲ့ကျွန်တော်တို့ဒီလောင်စာစီပေါ့နော်ရေနံတက်စီအဲ့ဒါတွေကိုလည်းကျွန်တော်တို့စင်ကာပူဘက်ကနေပြီးတော့မလေးရှား ဒီမလကာရေလကြာနေဖြတ်ပြီးတော့တပတ်ကြီးသွားကြမလို့တော့ဘူးပေါ့အများကြီးသူတို့အတွက်ရေးရှည်မှာဒါအကျိုးရှိမဲ့နိုင်ငံဖြစ်တယ်အဲ့တော့အဲ့ဒါတွေအတွက်ကိုကျွန်တော်တို့နိုင်ငံတွေကလည်းဒီဆက်ဆံရေးကောင်းမှဖြစ်မယ်ဆိုတာသူတို့သိတယ်ဒါကြောင့်မလို့ဒီမြစ်ဆုံကိစ္စကြောင့်ဒီဥပဒေစဉ်အစိုးရနဲ့အဆင်မပြေဖြစ်သွားတဲ့အခါမှာသူတို့ကဟာဘလို့ဖြစ်တာလဲသူတို့လဲတော်တော်လေးအံ့ဩတယ် ကျွန်တော်တို့ဒီလွှတ်တော်တွေပါတယ်ပေါ်လာတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလွတ်လွတ်လပ်လပ်ပုံမှန်လေးနဲ့ပြောဆိုဆွေးနွေးနိုင်ပြီးဆိုတာပြီးတော့သူတို့ကအရင်စလာပါတယ်ကျွန်တော်တို့တိုင်းပြည်ကိုစလာပြီးတော့သက်တော်ကိုယ်စားလှယ်တွေနဲ့အဲ့လိုပဲသူတို့ NGO တွေကနေတဖြင့်ထိတ်ဆက်ပြီးတော့လာကြတယ်ကျွန်တော်တို့ရှိရအပြညာနေခင်ခင်ချက်တွေကျွန်တော်တို့ရဲ့စာချက်တွေကိုလည်းမေးပါတယ်ပြီးတော့ Ero Nangai Padi, a Chinjin, the DBBU Jensasanye, now the car, General NGO, but not the General Jinjimu Puezi, the Jinjimu Puezi, Sabe, the Sabe Puezi, a little DBBU Jensasanye, Yeji, there, a Camaro, a Boma, Nalevo, Dilby, Obama, Dilby, Dilby, Boma, Dilby, Boma, Nalevo, Lode, every Hari, Kanu, Judava, so we do, General, can be like that.
Okay.
Now, by my solution, General Champion, and look at body body against my solution, and everybody goes or USB body, the Macar, and everybody will pay there. The Chadana body will pay there. Now, the Cha and you do for the move to dance up where you will pay there. A little bit of question, a little pay you don't. Now, the coup, the General, the looking action you bought, not looking action you will.
Okay.
参见南庙的，就那路再看啥子呢？参见你家那批的，大家他会查，你那东大比广州苏州的会对查对比了。唐山书记过来个哪来比了？比如路路喏，新疆那路新疆的，比如路路啊，来看那个啊，江西的不喏。
好嘅，好嘅，好嘅，
对啦。他现在来慢慢讲讲的，对我出来有啥用不喏？
好嘅，好嘅，好嘅，好嘅，我要听。Jesu de Mare. A cujano, Lilamoma, Shinne, Champi, Mia Banga, Ukugoji, or Pekojama, Ukugoji, Sunibakamia, Luin to Shinli, when Sunibala.
Okay, ma. Give me my son, Yero, Machimini, Lua de Gizal, General Mare. General Lujan Arovia, by you knew Letter Duma, Manoni Laga, Chuelino Unuru, Niru, young mother Jan Oma, Lavitoma, General Senora Chini, General Ningua, General. တို့အပန်းဟင်းသိယူလို့နေလို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်တို့စီးပွားရေးကိုကိုဗစ်ကြီးကပြန်ပြတ်တာနဲ့တရားနဲ့ကျွန်တော်တို့နေဆက်ကွန်ဆွေကြီးကိုလည်းအဆင်ပြေအောင်ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်မှာတော့အဲ့လိုမျိုးအခုဒီခေတ်စဉ်မှာလည်းအဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆွေးနွေးကြလိမ့်မယ်လို့တော့မျှော်လင့်ရတာပေါ့လေကျွန်တော်အခုဒေါက်တာဒေါ်လာကျော်စောလေးလိုက်မော်တခါပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျအခုဒီဒေါ်ဆန်းစုကြည်လာတဲ့ခေတ်စဉ်ကတော့တော်တော်လေးကို high profile ဖြစ်တယ်ပေါ့နော်တရုတ်မီဒီယာတွေမှာလည်းမလာခင်တည်းကစောစောကဆံမပြောခဲ့သလိုကြိုပြီးတော့ဆွေးနွေးကြတာပြောဆိုကြတာတွေလည်းရှိခဲ့တယ်အခုရှိနေတဲ့အချိန်မှာလည်းဒီကိစ္စကိုတော်တော်လေးအလေးပေးပြီးတော့ဖော်ပြတာတွေပါလေရှိတယ်ဆိုတော့အရင်သမရဦးသိန်းစိန်လက်ထက်တုန်းကလည်းအဲ့လိုပဲတရုတ်ပြည်ကိုသွားခဲ့တယ်။နောက်ဒီဥတန်းရွှေလက်ထက်ကလည်းထိုနီ၎င်းပေါ့နော်။သွားခဲ့ကြတာတွေမြန်မာကောင်းဆောင်တွေအတီးတီးသွားခဲ့ကြတဲ့အစင်လာတွေရှိတယ်။ဒါပေမဲ့နိုင်ရှင်ကြည့်မယ်ဆိုရင်ဒီတော့အဆန်းစုကြည်ခီးစဉ်လောက်သူတို့အဲ့လိုမျိုးအလေးပေးဖော်ပြတာတွေပါတယ်များရှိခဲ့ဘူးသလား။ဒီခီးစဉ်ကနည်းနည်းပုံပြများထူးခြားနေသလားခင်ဗျာ။
ဟိုတုန်းကလေသူတို့အဲ့လောက်တော့ဟိုပေးပါတယ်ဟိုဘယ်နိုင်ငံပဲဖြစ်ဖြစ်အဲ့လိုလာလို့ရှင်အထူးသဖြင့်သူအိန္ဒိယချင်းနိုင်ငံတွေကလာလို့ရှင်တော့ဒီလိုပဲအလေးတော့အလေးပေးတတ်ပါတယ်အဲသို့တော်လေဒေါမ်ဆန်းစုကြည်ကြတော့ထူးခြားတယ်လေဘာဖြစ်လို့လဲဆိုတော့ဟိုသူတို့အားလုံးကအစိုးရတွေကသိထားတာကဒေါမ်ဆန်းစုကြည်ဟာအနောက်တိုင်းကိုလိုလားတဲ့အနောက်တိုင်းယဉ်ကျေးမှုအနောက်တိုင်းဒီမိုကရေစီစနစ်ကိုလိုလားတဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုတာသိထားတယ်တဲ့ချက်နှစ်ချက်ကဒေါမ်ဆန်းစုကြည်နှစ်ရှည်လာများနိုင်ငံရေးအကျဉ်းသမားအဖြစ်နေနေရတဲ့ကာလမှာအနောက်တိုင်းကနိုင်ငံနေနော်ဒီမိုကရေစီနိုင်ငံနေရတာဒေါမ်ဆန်းစုကြည်လှုပ်ပြီးဘာကြီးညာကြီးပြောမယ်အဲ့ကာလတခြားလုံးတယောက်ကတခွန်းမှဝင်ပြောခဲ့တာမဟုတ်ဘူးအဲ့ဒါကြီးကြောင့်ဟိုအခုဒေါမ်ဆန်းစုကြည်ကသူကမနေ့လည်းဖြစ်ရောနိုင်ငံအစိုးရအကြီးအကဲလည်းဖြစ်ကောတရုတ်ပြည်ကိုပထမဦးဆုံးလာလေတဲ့အတွက်သူတို့ကတော်တော်လေးလည်းပထမတော့အံ့ဩတာပေါ့လေနောက်တော့ဝင်စားတဲ့သဘောရှိပါတယ်ဒါကြောင့်မလို့အဲသူတို့ရဲ့တန်ကင်းတမန်ကင်းအောင်မြင်တယ်လို့သဘောထားတာပေါ့နော်တကယ်တော့ဒေါအောင်ဆန်းစုကြည်ကသွားစားသွားရင်အမေရိကလိုနေရာမျိုးဂျပန်လိုနိုင်ငံမျိုးသွားတဲ့လေသူတို့ကတွတ်တာပေါ့သွားမှာလို့တွတ်ထားတာအဲ့ဒီကမဟုတ်ဘဲနဲ့တရုတ်ပြည်ကိုလာလိုက်တာအရင်လာလိုက်တာဟာဒေါမ်ဆန်းစုကြည်ဘက်ကကြည့်တော့လေသူလည်းပြောမှုပါတယ်တရုတ်ပြည်ဟာအိန္ဒိယချင်းနိုင်ငံဖြစ်တော့ကျမတို့ဘလို့မှပြောင်းသွားနိုင်တယ်ကိစ္စမဟုတ်ဘူးအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်တော့ဒေါမ်ဆန်းစုကြည်ဘက်ကတော့သူကတိုင်းပြည်ရဲ့အကျိုးစီးပွားလက်တွေ့ပေါ်ကကြည့်ပြီးတော့ဒီလိုဆုံးဖြတ်တာဖြစ်တာတရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့အခုအချိန်မှာသူတို့ကတချို့ကိစ္စတွေမှာသူတို့ကတစုံတရာအထိုးနှက်ခံနေရလို့ဖြစ်တာပေါ့နော်တောင်တရုတ်ပင်လယ်ကိစ္စဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စမှာပဲဖြစ်ဖြစ်တောင်ကိုရီးယားကအခုဟိုတက်စနစ်ကိုလက်ခံမယ်ဆိုတဲ့ကိစ္စပဲဖြစ်ဖြစ်အဲ့တော့အဲ့ဒီကိစ္စတွေနဲ့သူကတစုံတရာဟိုပြဿနာတက်နေတဲ့အချိန်မှာဗမာပြည်နဲ့ရလိုက်တဲ့အောင်ပွဲပေါ့ဗျာအဲ့ဒီဟာကိုသူတို့ဒီလောက်ဝန်သာအားရနေဟိုပေါ်ပြနေတာဖြစ်ပါတယ
်
ဒါသူတို့ရဲ့တန်ကင်းတမန်ကင်းအောင်ပွဲလို့သူတို့သဘောထားဝင်ရပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်သူငင်းလေးလိုက်မှာရှိပါသေးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငင်းဟိုနောက်ဆုံးတစ်ခုလေးကျွန်တော်ဒီဟိုပေါ့တန်နိုင်ခပ်တူတူလေးဖြည့်ပေးပါလားဒီခီးစဉ်အတွင်းမှာဟိုအားလုံးကတော့တိထားကြတာပဲဒီဒေါအောင်ဆန်းစုကြည်နဲ့အန်အဒီအစိုးရဒီဟိုပေါ့နော်အစိုးရတိုင်းကတော့ဒီလိုပဲသဘောထားရှိကြမှာပါတန်ပြင်းတဲ့လူတို့နဲ့နောက်အောင်တော့ဘယ်တော့မှလောက်မှမဟုတ်ဘူးဆိုတော့အဲဟိုပါပေါ့ခံယူချက်ကတော့လူတိုင်းမှာရှိတာအများစုမှာရှိထားကြတာပေါ့နော်ဆိုတော့ဒီခီးစဉ်ထဲမှာကောမြန်မာပြည်နဲ့တရုတ်နိုင်ငံကြားမှာငကိုရှိထားတဲ့ဒီတင်မာမှုတွေမြေဆွန်ကိစ္စလိုမျိုးပေါ့ထားပါတော့ဆိုတော့ရှိနေတဲ့ဂျားကပဲဒီအကောင်းဆုံးဖြစ်အောင်မြန်မာပြည်အတွက်အကျိုးအများဖြစ်အောင်အရင်လိုမျိုးဒီနှစ်နာမှုတွေစာချုပ်တွေချုပ်မယ်ဆိုတော့နှစ်နာမှုတွေမရှိရလေအောင်ဘယ်လိုမျိုးပုံစံများသူတို့ဖြစ်လာနိုင်မလဲဗျာဒီသူတို့ဆွေးနွေးကြတဲ့အခါမှာမြန်မာနိုင်ငံဘက်ကအကောင်းဆုံးဖြစ်အောင်ဘယ်လိုမျိုးများဆွေးနွေးခဲ့နိုင်မလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့မြန်မာပြည်အစိုးရအနေနဲ့ပေါ့နော်ဆိုတော့အခုကဟိုလူလူထောက်ခံမှုအများဆုံးနဲ့ဟိုဖြစ်လာတဲ့ပြည်သူအစိုးရလို့လည်းပြောလို့ရပါတယ်ဆိုတော့အဲ့တော့အားသာချက်ရှိတာကဟိုဆွေးနွေးမယ်ဆိုလို့ရှိရင်ကိုကဟိုဘာခေါ်မလဲအားကောင်းပေါင်းစပ်နဲ့ဆွေးနွေးလို့ရတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့တရုတ်ပြည်ဘက်ကလည်းသူတို့လိုလားတာကဟိုကျွန်တော်တို့နဲ့နှစ်နိုင်ငံအတူပူးတွဲပြီးတော့ဘာခေါ်မလဲဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အယူဆမျိုးလည်းရှိပါတယ်နောက်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းကိုယ့်ဘာသာကိုယ်ပုံစံတစ်မျိုးနဲ့ကိုယ့်ဘာသာကိုယ်ကိုယ့်ပုံစံနဲ့ကိုယ်ပေါ့ဗျာဆိုတော့အဲ့လိုမျိုးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ခံယူချက်မျိုးတွေရှိပါတယ်ဆိုတော့ဒီအနေအထားမှာတော့ကျွန်တော်တို့ဒီထက်ကောင်းတဲ့ပူးပေါင်းဆောင်ရွက်မှုမျိုးတွေဟိုဆက်ဆွေးနွေးမယ်ဆိုရင်လည်းဟိုဖြစ်နိုင်တဲ့အလားအလာအများကြီးရှိတယ်လို့ထင်ပါတယ်နောက်တစ်ကမ္ဘာလုံးနဲ့လည်းခြုံကြည့်မယ်ဆိုရင်ပေါ့နော်ဆိုတော့အခုအနေအထားမှာဒီတရုတ်ပြည်ရဲ့စီးပွားရေးအင်အားကို နိုင်ငံတော်တော်များများကလည်းဟိုမရှောင်သာပဲနဲ့အကုန်လုံးကဟိုပူးပေါင်းဆောင်ရွက်နေကြတဲ့အနေအထားပေါ့ဆိုတော့ဒီအနေအထားမှာကျွန်တော်တို့ကပို့ပြီးတော့အသုံးချတင်တယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကွန်တင်ချင်းကျေးဇူးတင်ပါခင်ဗျာဝင်ရောက်ဆွေးနွေးပေးခဲ့ရတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာတရုတ်မြန်မာနိုင်ငံဆက်ဆံရေးအနာဂတ်ကတော့တခြားစီးပွားရေးလုပ်ငန်းကိစ္စတွေပါလေဆက်ဖြစ်အောင်လဲဆိုတော့ကျွန်တော်တို့ဆက်ဆောင်ကြည့်အောင်ကိစ္စဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်